ရိုဟင်ဂျာမွတ်စလင်လူမျိုးစုတွေပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာအစိုးရအနေနဲ့တရားဥပဒေတိုင်းပြည့်အောင်လုပ်ရမယ်လို့မလေးရှားနိုင်ငံသားဌာနကပြောပါတယ်။ဒါမှသာလျှင်စစ်တပ်ရဲ့ရက်စက်တဲ့နေနေမှုကြောင့်တန်းကြီးကနေထပ်ပြေးသွားရတဲ့ရိုဟင်ဂျာထောင်ပေါင်းများစွာနိုင်ငံကိုဘေးရန်ခင်းစွာပြန်လာနိုင်မယ်လို့ပြောပါတယ်။ထိုင်းနိုင်ငံသံကောင်းမျိုးတော်မှာဒီအပိုင်းတွင်အာဆီယံနိုင်ငံသားဝန်ကြီးတွေရဲ့စီဝေးကျင်းပဖို့ရှိနေချိန်မှာပဲမလေးရှားနိုင်ငံသားဌာနကအခုလိုပြောလိုက်တာပါ။ဒါအပြင်ဒုက္ခသည်ပြန်လာနိုင်ရေးအတွက်နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမင်းသူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့မြန်မာနိုင်ငံသွားပြီးဒုက္ခသည်တွေနဲ့ရောတာဝန်ရှိသူတွေနဲ့ပါဆွေးနွေးပြောဆိုနေကြတယ်ဖြစ်ပါတယ်။ဒီအတက်တဲကိုဖြေရှင်းဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်ရေးတင်းတင်းကြောက်ပတ်တဲ့အခြေအနေကိုဖန်တီးနိုင်ရေးမှာတာဝန်ခံမှုရှိဖို့ကိစ္စဟာမရှိဖြစ်ရေးပါတယ်လို့မလေးရှားနိုင်ငံရေးဌာနက AP သတင်းဌာနကိုပေးပို့တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။2019ခုနှစ်မှာအာဆာအဖွဲ့ကနေဆက်လူမျိုးရေးစခန်းတွေကိုဝင်တိုက်ပြီးတဲ့နောက်မြန်မာတပ်မတော်ကရှင်းလင်းရေးလုပ်တာကနေရိုဟင်ဂျာမွတ်စလင်ခုနှစ်သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံသို့ထွက်ပြေးသွားကြတာပါ။အဲဒီစစ်စင်ရေးတွင်မြန်မာလူမျိုးရေးတပ်ဖွဲ့တွေကဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဆွဆွဲထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကရောတပ်မတော်ကပါဆွဆွဲချက်တွေကိုညှင်းထားပြီးတရားအဖွဲ့တွေဖွဲ့ပြီးတော့စုံစမ်းစစ်ဆေးတာတွေလုပ်ဆောင်နေပါတယ်။